Welcome to the Voice of America in Burmese.
မင်္ဂလာနေ့ရှိပါခင်ဗျာ။တော်ရစီများရှင်နိုင်ချမ်းမြေကြပါစေ။ VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်နေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 40 50တိတူကနေဖမ်းယူနားဆင်နိုင်ကြသလို VOA Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ VOA ဒီကပါခင်ဗျာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဆက်မိုးပြပါခင်ဗျာခုမနက်ခင်းစီစဉ်နေဖို့တာဝန်ယူတင်ဆက်ပြပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမန်းချင်းနိုင်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတူရကီကပြန်လွတ်ပေးလိုက်တဲ့ခရီးရန်တရားဟောဆရာ Andrew Branson ကိုသမ္မတ Trump ကအင်ဖြူတော်မှာလက်ခံတွေ့ဆုံပါတယ်မလေးရှားဂျာဖက်ရွေးကောက်ပွဲမှာနိုင်ရတဲ့ Anwar Ibrahim ကမဲကြလက်ပေါ်တိတ်ကူကျဉ်တ်မိကြောင်းပြောပါတယ်ပြည်ရင်းကအကူအညီလိုအပ်နေသူတွေကိုပြည်ပရောက်တွေဘယ်လိုအကူအညီပေးနိုင်မလဲဆိုတာပြောပြီးနိုင်ငံလိုအပ်ချက်ကိုဝိုင်းဖြည့်ဆည်းဖို့ကိုမင်းကိုနိုင်ကတိုက်တွန်းပြောဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ်သတင်းတော်လေးတွေမှာဆိုရင်တော့ကဘာကြီးပူနွေးလာမှုကိုမထိန်ချုပ်နိုင်ရင်ဘလို့တက်ရောက်မှုတွေဖြစ်ပေါ်လာနိုင်ပါသလဲ
We are projecting that with a 2 degree warmer world we will have around 189 million people
ဒါတော့စာနာရီခါဘလို့တော့သူလူတန်းပေါင်း190နီးပါးလောက်ရှိလာလိမ့်မယ်ဆိုပြီးတော့ကမ္ဘာစံလိုက်ခအဖွဲ့ရဲ့အကြီးအကဲကသတိပေးလိုက်တာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကဏ္ဍအမေရိကန် EDN အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရရဲ့လေးလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ပေးမှုတွေကိုနားဆင်ကြဖို့ရှိပါတယ်။အခုချိန်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မှတ်အင်ဂျင်နီယာလို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
တူရကီဆိုရကနှစ်နှစ်ကြာဖမ်းဆီးခြင်းချထားတဲ့အမေရိကန်တရားဟောဆရာအန်ဒရူးဘရန်ဆန်ဟာစနေနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပြီးလွတ်ပြေးသိမ်းမကြခင်မှာပဲသမ္မတဒေါ်နယ်ထရမ့်ကအင်ဖြူတော်မှာလက်ခံတွေ့ဆုံပါတယ်။မစ္စတာဘရန်ဆန်ဟာသမ္မတထရမ့်နဲ့အတူသမ္မတယုံကန်းထဲမှာဒူးထောက်ဝတ်ပြုဆုတောင်းပြီးသမ္မတထရမ့်ကိုသဘာဝလွန်ဉာဏ်ပညာပေးသနာဖို့ဆုတောင်းပေးပါတယ်။ဧဝံဂေလိခရစ်ယာန်တရားဟောဆရာဒူးဖြစ်သူဘရန်ဆန်ကသူလွတ်မြောက်လာရေးအတွက်အမေရိကန်အစိုးရကတူရကီအစိုးရကိုအပြင်းထန်ဖိအားပေးခဲ့တဲ့ပုံကိုလည်းကျေးဇူးတင်စကားပြောပါတယ်။မစ္စတာဘရန်ဆန်ကိုပြန်လွှတ်ပေးတဲ့အတွက်တူရကီသမ္မတရီချစ်တိုင်အာရိုဝန်ကိုသမ္မတထရမ့်ကကျေးဇူးတင်ကြောင်းပြောပြီးဒီအတွက်ဘာမှပြန်ပေးရတာမရှိဘူးလို့လည်းဆိုပါတယ်။မစ္စတာဘရန်ဆန်ကိုပြန်လွှတ်ပေးလိုက်ပြီဖြစ်တာကြောင့်အမေရိကန်နဲ့တူရကီကြားတန်တမာရေးတင်းမာနေတဲ့အခြေအနေလည်းအဆုံးသတ်သွားပါပြီ။မစ္စတာဘရန်ဆန်ပေါ်တူရကီအစိုးရကတံဖက်ဝါဒနဲ့တချို့လုံမှုဆန်ရဆွဲချက်တွေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့အပြစ်ရှိကြောင်စီရင်ခံရရင်ထောက်ထံ35နှစ်ထိကြာခံနိုင်ခြေရှိခဲ့တာပါ။
ပြောင်းဆုံးနေတဲ့ sorry သတင်းတော့ Jamal Khashoggi ရဲ့ကံကြမ္မာတိတ်ပြီးကောင်းပုံမရပဲအသက်ခံလိုက်ရတာဖြစ်နိုင်ကြောင်း American သမ္မတ Donald Trump ကစနေနေ့ကပြောကြားခဲ့ပါတယ်။ဩဇာအာဏာကြီးတဲ့ Saudi Ancient Minister Mohammed bin Salman နဲ့ပတ်သက်လို့အချက်ကျကျထိထိမိမိဝေဖန်ရေးသားခဲ့တဲ့သတင်းတော့ Khashoggi ဟာတူရကီနိုင်ငံ Istanbul မြို့ sorry ကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကဝင်ရောက်ခဲ့ပြီးနောက်ပျောက်ဆုံးသွားခဲ့တာပါ။သူအသက်မခံရပါစေနဲ့လို့ပထမဆုံးမျှော်လင့်ချက်ထားခဲ့ပေမဲ့အခုသူတို့ကြားခဲ့တဲ့သတင်းတွေအရတိတ်ပြီးကောင်းတဲ့အခြေအနေမဟုတ်ဘူးလို့စနေနေ့ကအင်ဖြူတော်မှာသတင်းတောက်တွေကိုသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။တကယ်လို့ sorry သတင်းတောက် Jamal Khashoggi အသက်ခံခဲ့ရတယ်လို့တက်တည်ပြနိုင်တယ်လို့ဆိုရင်တောင်မှ sorry ကိုစစ်လက်နက်ပိုင်းဆိုင်ရာရောင်းချမှုတွေကို American ပြည်ထောင်စုကပိတ်ပင်လိုက်မယ်ဆိုရင်ကိုကိုကိုအပြစ်ပေးသလိုဖြစ်နေလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းမှာစနေနေ့နေ့လယ်ပိုင်းကလှုပ်တဲ့ရွေးကောက်ပွဲမဲဆွယ်စီအုံးမွဲတစ်ခုကိုတိုက်ခိုက်တာကြောင့်လူ7ဦးအထက်မှနေတည်ဆုံပြီး21ယောက်တန်းရာရသွားပါတယ်။တခါပြည်နယ်မှာဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုအတွင်းတည်ဆုံတန်းရာရသူတွေထဲရဲတပ်ဖွဲ့ဝင်2ဦးနဲ့အာဖဂန်ထောက်လွှမ်းရေး NDS အဖွဲ့ဝင်2ဦးတို့ကလွဲလို့ဂျန်နယ်လူတွေရာအရသားတွေဖြစ်တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဂျင်ဘာဘူးရှိတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့အမျိုးသမီးအမတ်လောင်း2ဦးဖြစ်သူနာဇီဖာယိုဆူဖီရဲ့မဲဆွယ်စီအုံးပွဲလာတက်တဲ့လူတွေစုဝေးနေကြချိန်မှာမော်တော်ဆိုင်ကယ်စည်းပေါ်အပြစ်တင်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့တခါပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရခါလီအစားကပြောပါတယ်။အမတ်လောင်းကတော့ထိခိုက်မှုမရှိပါဘူး။ဒီလ20ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့လွတ်တော်ရွေးကောက်ပွဲတွေမှာအမျိုးသမီးလွတ်တော်အမတ်လောင်း400ကျော်ဝင်ရောက်ရှင်ပြိုင်မှုရှိပါတယ်။အမတ်နေရာ249နေရာအတွက်ကိုယ်စားလှယ်ပေါင်း2500ကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အမျိုးသမီးတွေအတွက်လွတ်တော်အမတ်နေရာ68နေရာကိုတည်ချရထားသတ်မှတ်ပေးထားပါတယ်
။ဥရောပမှာရွှေပြောင်းအခြေချနေထိုင်မှုတအူးကိုယူရိုငွေ2000ထိတောင်းယူပြီးမော်တော်ဘုတ်တွေနဲ့တရားမဝင်လမ်းကြောင်းကနေပို့ဆောင်နေတယ်လို့တန်တရားရှိသူ၄ဦးကိုအာဖရိကမြောက်ဘက်ဂန်ယိုရန်စပိန်ပိုင်နယ်မြေရှူတာမှာဖမ်းဆီးခဲ့ကြောင်းစပိန်ရဲအာဏာပိုင်တွေကစနေနေ့ကပြောပါတယ်။အဲ့ဒီမော်တော်ဘုတ်တွေဟာပုံမှန်အားဖြင့်မူရစ်ဆေးကုန်ကူးရာမှာအသုံးပြုခဲ့ဘူးတဲ့မော်တော်ဘုတ်တွေပါ။အခုဖမ်းခံရသူတွေဟာမူရစ်ဆေးမှောက်ခိုးကူးရာမှာပတ်သက်ခဲ့ဘူးတွေဖြစ်ပြီးနီလန်းပြောင်းဖို့ဆုံးဖြတ်ခဲ့သူတွေလာ ဒါမှမဟုတ်သူတို့အလုံးမှာတုံးဖို့တက်တက်မော်တော်ဘုတ်တွေကိုရယူခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီဖန်စီခံထားရတဲ့၄ဦးဟာရှူတာမျိုးမှာတရားမဝင်မှောင်ခိုလုပ်ငန်းလုပ်နေတဲ့ဂိုင်းအဖွဲ့ကိုဥဆောင်နေသူတွေဖြစ်ရဲဘက်ကဆွတ်ဆွဲထားပါတယ်မြေရဲပင်လယ်ကိုဖျက်ပြီးမော်ရိုကိုနိုင်ငံမြောက်ပိုင်းကစပိန်ပိုင်နယ်မြေမှာရောက်နေပြီးသားဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံသားတွေကိုဒီလူတွေကစပိန်နိုင်ငံထဲခိုးသွင်းပေးခဲ့တာလို့ဆွတ်ဆွဲထားပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40kilohertz 9683ညာလိုင်းထိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကထင်ရှားတဲ့နိုင်ငံကောင်းဆောင်အထူးဖြစ်သူအန်နွာအီဘရာဟင်မှာစနေနေ့ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မဲရလတ်ပေါ်ကျင်းတဲ့အကြောင်းသတင်းတော်တွေကိုအခုလိုပြောပါရစေ
I am of course extremely pleased and humbled by the results
ရလတ်နဲ့ပတ်သက်လို့ဝန်ကြောမှုမရှိဘဲကျွန်တော်သိကိုကျင်းတ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတည်းကပိုပြီးအားရဖို့ကောင်းပါတယ်အဲဒီတုန်းကထောက်ခံမဲ့အရေအတွက် 48.2 ခိုင်နှုန်းရှိခဲ့ပေမဲ့အခုဒီချိန်မှာ80ခိုင်နှုန်းထိထူးထူးခြားခြားထောက်ခံမဲ့အရေအတွက်ရခဲ့တာပါလို့အန်နဝါအီဘရာဟင်ကပြောပါရစေမစ္စတာအန်ဝါဟာတနင်္လာနေ့မှာလွှတ်တော်အမတ်ဖြစ်ကျန်းသစ္စာကျေးဇူးမှာဖြစ်ပြီးလွှတ်တော်ပြုပြင်ပြောင်းလဲရေးအာရုံစိုက်လို့ဆောင်သွားမယ်လို့ကြေညာပေးထားတာကိုထပ်ပြီးအာမခံပြောဆိုသွားပါတယ်။လိန်နူချင်းဆက်ဆံနေဆိုတဲ့ဆွဲချက်နဲ့ထောင်နဲ့ချမှတ်ခံခဲ့ရတဲ့အန်ဝါအီဘရာဟင်မှာပြီးခဲ့တဲ့မေလကမှပြန်လွှတ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလအထူးရွေးကောက်ပွဲမှာအဲ့ဒီအချိန်အချင်းကြနေတဲ့အန်ဝါနဲ့အချိန်ကသူ့ကိုအချင်းချခဲ့ဘူးသူမဟာဒီယာမိုဟာဘတ်တို့ညွန်ပေါင်းဖွဲ့ရွေးကောက်ပွဲဝင်တာမှာအနိုင်ရပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်ဖြစ်လာပြီးမလေးရှားဘီရင်ရဲ့ပြစ်ဒဏ်လွန်ခြင်းကုနဲ့ပြန်လွှတ်လာတာပါ။ကမ္ဘာ့အကြီးဆုံးအစိုးရအဖွဲ့ခေါင်းဆောင်အနေနဲ့အသက်63နှစ်အရွယ်မှာဝန်ကြီးချုပ်ထပ်ဖြစ်လာတဲ့မဟာဒီယာမိုဟာမက်ကဝန်ကြီးချုပ်ဖြစ်တတ်တန်း2နှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်အန်ဝါကိုလွှဲပေးမယ်လို့ကြေညာပေးထားပါတယ
်။ပြည်ရင်းကူညီလိုအပ်နေသူတွေအတွက်ပြည်ပရောက်မြန်မာတွေဘလို့အကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိဇာတိညီလိုအပ်ချက်တွေကိုဝိုင်းဝန်းဖြည့်ဆည်းဖို့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကသူ့ရဲ့ American ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါတယ်။ဆရာအော်ပီတန်နဲ့အတူ American ပြည်နယ်အနှံ့အပြားစာပေဟောပြောပွဲခီးစဉ်အဖြစ် Maryland ပြည်နယ်မှာစနေနေ့ညနေပိုင်းဟောပြောပွဲအစီအစဉ်မတိုင်ခင်ပြည်ပရောက်မြန်မာမိသားစုတွေအနေနဲ့မြန်မာနိုင်ငံအတွက်အကျိုးပြုနိုင်ရေးနဲ့ပတ်သက်လို့ VOA ကသူကအခုလိုပြောခဲ့ပါတယ်။
ဒီမှာကရောက်နေတဲ့လူတွေကအမျိုးမျိုးအစားအစာရှိတယ်ကွာဒီနိုင်ငံသားဖြစ်သွားတဲ့လူရှိတယ်အစိမ်းအောင်ကတိုင်ထားတဲ့လူရှိတယ်တခြားသောအစ်စ်နေနေနေကြတဲ့လူတွေလည်းရှိကြတယ်အဲ့တော့အကုန်လုံးကိုကျွန်တော်တို့ကတခွန်းနဲ့တူအောင်ပြောလို့မရဘူးဘာဖြစ်လို့သူတို့မှာစိတ်စေတနာရှိတယ်လုပ်ပေးနိုင်တဲ့အင်အားကြတော့အကန့်အသတ်ရှိတယ်အဲ့တော့ကျွန်တော်တို့ပြောတာကတော့ဒီမှာဆွေးနွေးပြီးတိုင်းမှာအဆုံးတက်ရင်တိုင်းပြည်ကိုအပြီးပြန်လာပါမပြန်လာပါနဲ့ဆိုတော့ယတိပြမပြောပါဘူးတဲ့နေရာရောက်ရောက်ကိုယ့်ရဲ့မွေးရဇာတိညီကိုဘလို့အကျိုးပြုနိုင်မလဲဆိုတဲ့အချက်ကိုသာလည်းတင်ပြကားပေးပါပုံမှန်ရှိတဲ့လိုအပ်နေတဲ့လူတွေနဲ့တိရမျှချိတ်ဆက်ပေးမယ်ကျွန်တော်တို့လည်းလက်တွဲလို့ရသလောက်တွဲမှာပေါ့ဗျာအဲ့ဒါကိုပဲကျွန်တော်တင်ပြကားပေးပါတယ
်ဒါပြင်အရင်စစ်ဆိုးရခက်ကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြပကိုထွက်ခွာခဲ့ရတဲ့အနေနဲ့မြန်မာနိုင်ငံကိုအခုချိန်ပြန်လာဖို့မှာအကန့်အသတ်တွေမရှိသင့်ပေဂုံတိတ်ခါရှိရှိချောချောမွေ့မွေ့ဖြစ်နိုင်ရေးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဆောင်ရွက်ဖို့လိုအပ်နေသေးကြောင်းကိုမင်းကိုနိုင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအတွင်းကိုမင်းကိုနိုင်နဲ့ဆရာအော်ပီဂျဲရိုနှစ်ဦးရဲ့စာပေဟောပြောပွဲခီးစဉ်တွေအတွက်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ဂုံကြီးအဖွဲ့ခွဲတွေကတာဝန်ယူစီစဉ်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယား၊ဝါရှင်တန်၊အင်ဒီယားနာ၊ကန်တက်ကီ၊နယူးယောက်၊မေရီလန်းအပါအဝင်ပြည်နယ်ပေါင်း၈ခုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဟောပြောခဲ့ပါရယ်ရှင်
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာညှင်းပွားနေတာကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လိမ့်မယ်ဆိုတဲ့သတိပေးချက်တွေကိုအမေရိကန်ဗန်ဒါရေးဝန်ကြီးစတီဖန်မနူချင်ကစနေနေ့မှာပယ်ချလိုက်ပါတယ်။တရုတ်နိုင်ငံကိုပိုးပြီးတော့ဖွင့်ပေးအောင်တွန်းအားပေးတာကအားလုံးအတွက်ကောင်းလာမယ့်ကိစ္စဖြစ်တယ်လို့ဝန်ကြီးမနူချင်ကဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားထိတဲ့ဖြစ်တဲ့အခြေအနေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့အပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကအင်ဒိုနီးရှားနိုင်ငံပါလီကျွန်းမှာဒီသတင်းပတ်လုတဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသတိပေးထားတာပါ။ဒီနေ့နဲ့နောက်နှစ်ကမ္ဘာဖွံ့ဖြိုးတိုးတက်မှုနှုန်းရော့ချလိမ့်မယ်လို့လည်း IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဝန်ကြီးမနူချင်းကတော့တရုတ်အနေနဲ့ပို့ပြီးတော့မျှတတဲ့ကုန်သွယ်ရေးလုပ်နည်းတွေကိုချမှတ်လို့ဆောင်ဖို့တွန်းတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကတရုတ်ပေါ်ကုန်သွယ်ကွန်တွေချမှတ်တာကနေစန့်ကျင်မဲ့အကျိုးသက်ရောက်မှုဖြစ်လာမယ်လို့ဘာလီကျွန်းအစည်းအဝေးမှာသတင်းထုတ်တွေကိုပြောသွားပါတယ်
။အမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်မှာတင်အားကြီးတဲ့ ပြင်းအားကြီးတဲ့ Hurricane Michael တိုက်ခတ်သွားခဲ့ပြီးတဲ့နောက်ရာနဲ့ချီပျောက်ဆုံးနေတဲ့သူတွေရှိနေတဲ့နေရာကိုရှာဖွေကယ်ဆယ်ရေးစေနာဝန်ထမ်းတွေတွေ့ရှိခဲ့ပါတယ်ရှင် Direct from Washington The Voice of
America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကအခုလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလဲအတန်လွင့်ကျိန်တဲ့ဒီပြန်နေ့မှာဖမ်းယူနားဆင်နိုင်ကြပါတယ်အခုအရင်ဆုံးသတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်ကမ္ဘာရာသီဥတုပြောင်းလဲမှုဟာစိုက်ပျိုးရေးကဏ္ဍပေါ်ဆိုးရွားတဲ့တက်ရောက်မှုရှိလာမှာဖြစ်ပြီးတော့လူတွေအတွက်စားနပ်ရိက္ခာဖူလုံမှုအပိုင်းမှာအခက်အခဲတွေဖြစ်လာနိုင်မယ်လို့ကမ္ဘာစားနပ်စနရိတ်ကအဖွဲ့ WFP ကသတိပေးလိုက်ပါတယ်။ကဘာကြီးပူလွင်းလာမှုကိုထိန်းချုပ်ဖို့အတွက်အရေးယူလှုပ်ဆောင်မှုမရှိဘူးဆိုရင်တော့ကဘာတဝန်းမှာငတ်မုတ်ခေါမမှုအကြီးအကျယ်ပိုများလာမယ်လို့လည်း WFP ကခန့်မှန်းထားပါတယ်။ဂျီနီဗာကနေလီဇာရှလင်းပြဖို့ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ပဋိပက္ခတွေနဲ့ဥရုယာစီဆိုင်ရာသဘာဝဘေးရန်တွေပိုများလာတာကြောင့်ကဘာတဝန်းငတ်မုတ်ခေါမမှုရော့ကျသွားရေးလှုပ်ဆောင်ချက်တွေမှာတိုးတက်မှုရဖို့အခက်အခဲကြုံနေရတယ်လို့ WFP ကသတိပေးပါတယ်။စိုးရွားတဲ့စားနပ်ရိက္ခာပြတ်တောက်မှုတန်ကိုခံစားနေရသူအရေအတွက်ပိုပြီးများလာတယ်ဆိုတာဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ် WFP ကပြောပါတယ်။ဒီနှစ်အတွင်းအစာရေစာငတ်မှုခေါင်းပါသူအရေအတွက်820တန်းအထိရှိလာတာကြောင့်အရင်နှစ်ကတည်းကစာရင်71တန်းကျော်ပိုများလာတာပါ။ဥရုယာတီကြောင့်ဖြစ်တဲ့သဘာဝဘေးရန်အရေအတွက်ဟာ1990ပြည့်နှစ်တွေကတည်းကဆိုရင်နှစ်ဆကျော်ပိုများလာတယ်လို့WFP ရဲ့ဥရုယာတီနှင့်တဘာဝဘေးရန်တွေရှော့ချရေးဆိုင်ရာအကြီးအကဲဂါနိုလာဂန်ဒါကပြောပါတယ်ဆိုးရွားတဲ့ယာတီဥရုအခြေအနေကြောင့်နေရက်ဆွန့်ခွာသူအရေအတွက်ပိုများလာပြီးငတ်မုတ်ခေါမသူအရေအတွက်ပိုတိုးလာစီပြီးတော့ကဘာကြီးအပူချင်းမြင့်တက်လာနေတာနဲ့အမျှအခြေအနေပိုဆိုးလာမယ်လို့ဂါနိုလာဂန်ဒါက VOA ကိုပြောပါတယ်
We are projecting that with a 2-degree warmer world, we will have around 189
million people in the status of If it is a 4-degree warmer world, we will have around 189 million people in the status of ဒါကြောင့်ရာသီဥတုပြောင်းလဲမှုကိုစောစောစီးစီးအခိုင်အမာကင်တွဲဖြစ်ရှင်းလုပ်ဆောင်ဖို့စိတ်ကိုအရေးကြီးနေပါတယ်
။စားနပ်ရိက္ခာထုတ်လုပ်စုဆောင်မှုအပိုင်းမှာဆုံးရှုံးမှုနဲ့ပျက်စီးမှုအများအပြားဟာမိုးခေါင်ရေရှားတာကြောင့်ရယ်အာဖရိကတိုက်မှာဖြစ်ဖြစ်တဲ့သဘာဝဘေးရန်တွေအများစုရဲ့အကြောင်းဖြစ်တယ်ဆိုတာကုလသမဂ္ဂအဖွဲ့အစည်း6ခုကပြုစုထုတ်ပြန်တဲ့ဒီနှစ်အတွက်ကမ္ဘာတဝန်းစားနပ်ရိက္ခာဖူလုံမှုနဲ့အာဟာရဆိုင်ရာအခြေအနေအစီရင်ခံစာပါကိန်းဂဏန်းတွေကပြနေပါတယ်။ဥရုယာသူပြောင်းလဲမှုကြောင့်မိုးခေါင်ရေရှားတဲ့အတွက်ငတ်မုတ်ခေါင်းပေါင်းမှုဒဏ်ခံစားရသူအရေအတွက်ဟာအထူးသဖြင့်အာဖရိကနဲ့လက်တင်အမေရိကဒေသတွေမှာပိုများလာနေတယ်လို့လာဂန်ဒါကပြောပါတယ်။အာရှဒေသမှာမကြာသေးခင်ကရတဲ့တိုးတက်မှုကြောင့်ကမ္ဘာငတ်မုတ်ခေါင်းပေါင်းမှုကိုရှော့ချနိုင်ခဲ့ပေမယ့်အဲ့ဒီလမ်းကြောင်းဟာတိတိတသားနှေးကွေးသွားပြီလို့ဂါနိုလာဂန်ဒါကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာဒီလေနောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်တာလီဘန်နဲ့အမေရိကန်တို့ဟာအာဖဂန်နစ္စတန်နိုင်ငံညီညာရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုရရှိလှုပ်ဆောင်သွားကြဖို့အတွက်သဘောတူညီလိုက်ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေကကာတာနိုင်ငံမှာတောက်ကြနေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်တာလီဘန်တွေဘက်ကနေအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်အစ္စလာမဘက်ကနေ VOA သတင်းတော်အာယက်စ်ဂူပေးပို့ထားတဲ့သတင်းတော်ကိုဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့အကြားဆွေးနွေးပွဲအစ်စ်တကြဒီဘက်တွင်မှပဲကတားနိုင်ငံမှာပြုလုပ်ခဲ့ကြပြီး18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးဆွေးနွေးညှိနှိုင်းမှုဆက်လက်လှုပ်ဆောင်သွားဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ဆွေးနွေးပွဲအကြောင်းကြေညာရင်တာလီဘန်ပြောခွင့်ရသူကနောက်3လမပြည့်ခင်ဒုတိယတကြဆွေးနွေးမယ်လို့ဆိုပါတယ်။အာဖဂန်မျိုးပေါ်မှာနိုင်ငံခြားတပ်ဖွဲ့တွေရောက်ရှိနေခြင်းဟာစစ်မှန်တဲ့ညီညာရင်ရရှိဖို့အတွက်အဓိကအတားအဆီးတစ်ခုဖြစ်နေကြောင်းအမေရိကန်ကူစလရီကိုပြောကြလိုက်တယ်လို့လဲအာဖဂန်အဖွဲ့ကဇိုင်ဘီလူလာမူဂျာဟစ်က VOA အပါဝင်နိုင်ငံခြားသတင်းဌာနတွေစီပေးပို့တဲ့ကြေညာချက်မှာဖော်ပြထားပြီးတော့အခုလိုဆက်လက်ရေးသားထားပါတယ
်။အာဖဂန်နစ္စတန်ဟာအစ္စလာမ်နိုင်ငံတစ်ခုဖြစ်တယ်။သူတို့ကိုယ်ပိုင်အစ္စလာမ်စံနှုန်းတွေနဲ့ယဉ်ကျေးမှုရှိတယ်။ စစ်မှန်ပြီးအာဖဂန်တနိုင်ငံလုံးလွှမ်းခြုံတဲ့ပြည်လည်မှုရရှိရေးအတွက်ဒါကိုဆွတ်ဆွတ်မြတ်မြတ်မှတ်ထားဖို့လိုတယ်လို့တာလီဘန်စစ်ဆေးရေးအဖွဲ့အကြီးကစတန်နက်ဇာယ်ကအမေရိကန်ကူးစက်တွေကိုအလေးထားပြောကြားခဲ့ပါတယ
်ကတ္တမာတာလီဘန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုအမေရိကန်အစိုးရအတည်ပြုခြင်းမရှိသေးသလိုညှင်းဆိုခြင်းလည်းမရှိပါဘူးဒီလိုအမေရိကန်နဲ့တာလီဘန်တို့တိုက်ရိုက်တွေ့ဆုံခဲ့တဲ့ဆိုတဲ့ကိစ္စတွေဟာသမ္မတဒေါ်နယ်ထရမ့်ကတာလီဘန်သဘုံနဲ့အာဖဂန်အစိုးရတို့အကြားငြိမ်းချမ်းရေးဆွေးနွေးကြဖို့ထပ်မံတွန်းအားပေးနေချိန်မှာဖြစ်ထွန်းလာတာပါအာဖဂန်ပြန်လည်စစ်မြေကြီးအမေရိကန်အထူးကိုယ်စားလှယ်အာဖဂန်နိုင်ငံဘွားခလီဇတ်ဟာဒေသတွင်းနိုင်ငံအနှံခီးထွက်ပြီးကာဘူးမြို့ကိုလည်းရောက်ခဲ့ပါတယ်သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသား၏ပြောခွင့်ရဟာဇာနယူးယော့ကအခုလိုပြောခဲ့ပါတယ
်မားတို့ဘက်ကခီးစဉ်တိုင်းဟာရှေ့ကိုတိုးတက်မှုဖြစ်ထွန်းနေပါတယ်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကတော့အာဖဂန်ကပဲဥဆောင်ရမှာပါအာဖဂန်တို့ကိစ္စပါအမေရိကန်ဆိုရကထောက်ခံအားပေးပါတယ
်အမေရိကန်ဟာအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ကမကထပြုလုပ်ပေးဖို့အစဉ်သင်းရှိတယ်ဆိုတာအစဉ်သဖြင့်ပြောလာခဲ့တာပါဒါပေမဲ့အာဖဂန်အချင်းချင်းဖြစ်တဲ့တာလီဘန်တို့နဲ့အာဖဂန်အစိုးရတို့ကပဲဆွေးနွေးကြမှာဖြစ်တယ်လို့လည်းဆိုထားပါတယ်တာလီဘန်တို့ဘက်ကတော့အမေရိကန်ရုပ်သေးဖြစ်တဲ့ကာဘူးအစိုးရနဲ့တိုက်ရိုက်မဆွေးနွေးနိုင်ဘူးလို့ညှင်းဆန်ထားတာလည်းဖြစ်ပါခင်ဗျာ
ဒါကတော့ဥကြောစံသာတင်ပြတော့တာပဲဖြစ်ပါတယ်။သတင်းတော်တွေကတော့ဒီလောက်ပါပဲ။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အရင်ဦးဆုံးကတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ကိုညံဝဲအောင်ကအကူအညီပြီးတော့တင်ဆက်ပေးထားပါရခင်ဗျာ
။တရုတ်သမ္မတရှီချင်းပင်2013စက်တင်ဘာလကကဇစ်စတန်နိုင်ငံမှာမင်ကွန်းပြောစဉ်ခစ်တစ်ပိုလန်မှာစီးပွားရေးရပ်ဝင်းကိုအတူတကွတည်ဆောက်ဖို့ပြောပါတယ်။အော်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမင်ကွန်းပြောတော့ခစ်တစ်ပင်လယ်ပိုလန်မှာကြီးကိုအတူတကွတည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝင်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝင်းလမ်းကြောင်းစီမံကိန်းသို့မဟုတ်ခစ်တစ်ပိုလန်မှာစီမံကိန်းလို့လည်းခေါ်ပါတယ်။စီးပွားရေးရပ်ဝင်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲစီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါတယ်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်ရပ်ဝင်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်သွယ်မှုဟာပထမဖြစ်ပါတယ်ကားလမ်းရထားလမ်းရေကြောင်းလမ်းလေကြောင်းလမ်းပိုက်လိုင်းလမ်းကြောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါတယ်ဒါကိုအကောင့်ထဲပေါ်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကိုတည်ထောင်ထားပါတယ
်တရုတ်ကမတ်ဒီငွေဒေါ်လာတန်း4000ထက်တဲ့နိုင်ငံစုံပါဝင်တဲ့ဘဏ်ဖြစ်ပါတယ်မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါတယ်လိုရင်းလိုသလိုတရုတ်စီကချေးနိုင်အောင်ဖန်တီးထားပုံရပါတယ်ဖုံမျိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရဝန်းလမ်းကြောင်းရဲ့ဒုတိယဥတီချက်ဖြစ်ပါတယ်။ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဥတီချက်ဖြစ်ပါတယ်။စတုတ္တဥတီချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဥတီချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်။အချင်းချင်းပြောရရင်တော့ရဝန်းလမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာတန်း4တန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ
်။ကမ္ဘာလူရေခွန်ဆယ်ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ကြိုးခဲ့ပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေး။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ဒီလိုအရှင်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရဝင်းလမ်းကြောင်းစီမံကိန်းကိုတည်ထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်စလိုကလွန်ခဲ့တဲ့ဇွန်လကစာရင်းရေးပါတယ်။ရဝင်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြိုင်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေမလွဲမသွေပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါတယ်။
တရုတ်နဲ့ပို့ကုန်ခြင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်။တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်။တရုတ်ကုန်ထုတ်လုပ်ငန်းမှာ စက်ရုပ်လုံသားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြိုင်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်မြန်မာဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားအီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါတယ်
။စီးပွားရေးဆက်နွယ်ပုံစံမှုများလေလေပြိုင်ဆိုင်မှုကလည်းများလေလေဖြစ်လာတာမို့ကုန်ထုတ်လုပ်မှုစနစ်မှာအပြောင်းလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်။ပြိုင်ဆိုင်တဲ့ကုန်စည်စည်းကိုလိုက်ပြီးအလုပ်သမားကိုလေ့ကျင့်သင်ကြားမှုအလုပ်သမားအင်အားခွဲဝေတုံးဆွဲမှုစတာတွေလုပ်လာရပါတယ်။တရုတ်ရဲ့ပြန်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ရေးစကားဟာလည်းတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စထရိုကခန့်မှန်းပါတယ်လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိန်ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်ရန်ဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့သဘာဝအရင်းအမြစ်တွေပြစ်စီသွားမှာကိုအရတအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ27ရက်နေ့ထုတ်မြန်မာ Times မှာ No Betty Han ကတင်ပြထားပါတယ်။ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဇင်းညံတိဆောက်ရာမှာပြည်သူ့ဘဝရည်တည်ရေးအတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အရတအသင်းဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ။
ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့ဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်နေမှာပဲခင်ဗျာ
။ဒီသတင်းပါ English Breaking Side Ganda မှာပါမုံလို့ဒီပြရတဲ့ bread ကိုခြေခံနေIDM အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် IDM အသုံးကတော့
bread winner
ဖြစ်ပါတယ်စာလုံးပေါင်းက bread bread ကပါမို့ winner winner ကအနိုင်ရရှိသူဒါမှမဟုတ်ရှာဖွေနိုင်သူဖြစ်ပြီးစကားတစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကပါမို့ကိုအနိုင်ရသူပါမို့ကိုရှာဖွေနိုင်သူဖြစ်ပါတယ်ကျမတို့မြန်မာလူမျိုးတွေနေ့စဉ်အဓိကအစားအစာဖြစ်တဲ့ထမင်းလိုပဲbread ဆိုတဲ့ပါမုတ်ဟာအနောက်နိုင်ငံတွေမှာနေ့စဉ်စားသုံးတဲ့အဓိကစားစာဖြစ်တာမို့ bread ကိုဒီနေရာမှာမိသားစုဝင်ဝင်မိသားစုစားဝင်နေရေးအဖြစ်တင်စားသုံးထားတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးနှုန်းရဲ့ idiom အဓိပ္ပာယ်ကတော့မိသားစုဝင်ဝင်ကိုအဓိကရှာဖွေပေးနိုင်သူဖြစ်ပါတယ်။ကျမတို့မြန်မာမှာထမင်းငတ်မဲထမင်းအိုးကွဲမဲစသဖြင့်နေ့စဉ်ဘဝရှင်သန်ရေးကိုထမင်းနဲ့တင်စားသုံးနှုန်းတာတွေလည်းရှိပါတယ်။စင်လာရတော့ bread winner ဟာအိမ်တောင်ဦးစီးဖြစ်တဲ့အမျိုးသားတွေကိုဆလိုခဲ့ပေမဲ့လို့လေကြက်တဲလာတဲ့ခုခေတ်တွေမှာတော့မောင်ရောမေပါအလုထွက်လို့မှမိသားစုစားဝတ်နေဖူလုံမဲ့အခြေအနေဖြစ်တဲ့အတွက်ကြောင့် bread winner ဟာအခုခေတ်မှာတော့မောင်ရောမေကိုပါတင်စားပြောလာကြပြီဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family.
ကျွန်တော်ညီမမေရီဟာသူ့ခင်မွန်ကားတိုက်ခံရလို့ဒဏ်ရာရခဲ့ခြင်းကဆလို့အလုံတစ်ခုလုပ်နေရရှာတယ်။သူဟာမိသားစုဝင်ငွေကိုအဓိကရှာဖွေပေးနေသူဖြစ်တယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family.
ဆက်လက်တင်ပြပေးမယ် idiom အသုံးကတော့
bread basket
ဖြစ်ပါတယ်။စာလုံးပေါင်းက bread bread ကပါမို့ basket basket ကချင်းတောင်းဖြစ်ပြီးစုစုကွင်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကပါမို့ချင်းတောင်းဖြစ်ပါတယ်။ပါမုတ်ဟာအနောက်နိုင်ငံတွေရဲ့အဓိကအစားအစာဖြစ်တယ်လို့ပါမုတ်ဖောက်ရမှာသုံးတဲ့ဂျုံကိုအဓိကစိုက်ပျိုးတဲ့ဒေသတွေကိုလည်း bread basket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ idiom ဆိုရဲတော့ဒေဘေကတော့စပကြီးဒေသကိုဆိုလိုပါတယ်။ နိုင်ငံနိုင်ငံမှာအဓိကစားသုံးတဲ့ကောက်ပဲသီးနှံစိုက်ပျိုးရာထွက်ရာဒေသကိုရည်ညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာတော့အီယာဝတီတိုင်းကိုဇပကြီးဒေသဖြစ်ရည်ညွှန်းတယ်လို့အမေရိကန်ပြည်ထောင်စုမှာတော့အနောက်အလယ်ပိုင်းပြည်နယ်တွေကို Bread Basket ရဲလို့ရည်ညွှန်းသုံးတာဖြစ်ပါတယ်။
The Delta area is the breadbasket of Myanmar.
မြန်မာကျွန်းပေါ်ဟာမြန်မာနိုင်ငံရဲ့စပကြီးဒေသဖြစ်ပါတယ်လို့ကြိပယ်ရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Delta area is the breadbasket of Myanmar.
ကိုယ်စလေးတင်ပြပေးမယ် ADM အသုံးကတော့
To know which side of the bread is buttered.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 KNOW to know ga tishida WHICH which SIDE side which side ga bebe ga THE the BREAD the bread ga pamo IS is BUTTERED is buttered ga thoba thautha bi phit bi sagazu de khu no ye dai yai debe ga pamo ye bebe chan ma thoba thautha de so ra go ti bu lu de lo debe ya ba de ပါမုတ်စားမယ်ဆိုရင်ထောပတ်တုတ်စားလို့ရှိပြီးအဲ့ဒီထောပတ်တုတ်ထားတဲ့ဘက်ကစားသူအတွက်ပိုပြီးအရသာရှိတာဖြစ်ပါတယ်။နေ့စဉ်ဘဝမှာလည်းဒီတိုင်းပါပဲ။ဘယ်သူကကို့အတွက်အကျိုးပြုနိုင်မယ်၊ကို့ဘဝတိုးတက်သားရရေးအတွက်ဆောင်မပေးနိုင်မယ်ဆိုတာကိုလူတဦးအနေနဲ့ပါနာလိမ္မာမှုရှိရင်သိမှာဖြစ်ပါတယ်။သိခဲ့ရင်တော့ You know which side of the bread is buttered လို့ဆိုရမှာပါ။အရေး၃ပါးနားမလဲပဲကိုယ်အတွက်အကျိုးရှိမှာကိုမသိပဲခအာအခတုံတုံဆိုရင်တော့ you don't know which side of the bread is buttered လို့ဆိုနိုင်ပါတယ် to know which side of the bread is buttered ဆိုတဲ့ idiom အသုံးကတော့အရေး၃ပါးနားလည်တာလင်တာဘယ်သူကကိုယ့်ကိုအကျိုးပြုမယ်ဘယ်သူကိုဆရာတင်ရင်ကိုယ့်အတွက်အကျိုးရှိမယ်ဆိုတာကိုကြွယ်ကြွယ်ပြားပြားသဘောပေါက်နားလည်တာအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Fred sure knows which side his bread is buttered. He goes out of his way to please the boss.
Fred ကသူ့အကျိုးတွေမြင်တဲ့တကယ်ကိုလှင်တဲ့လူပဲ။သူဆရာသဘောကျဘာပဲလုပ်ရလုပ်ပေးတဲ့လူဖြစ်တယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Fred sure knows which side his bread is buttered.He goes out of his way to please the boss.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
bread winner, bread basket. To know which side of the bread is buttered.
ဖြစ်ပါတယ်။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒါကတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပဲဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီဒီယန်အသုံးလုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုနိုင်ကြောင်းပါခင်ဗျာ။ VOA American တန်ကတင်းငွေနေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00နာရီခန့်ဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။VOA ရဲ့တန်လွှင့်ချက်ဒီအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ email ကတစ်ဆင့် waiver အကြံပြုလို့ကြရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့မီတာလိုင်းတွေဖြင့်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လယ်ဦးစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့ဆင်းရဲချမ်းသာကွာမှုအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါကဘာတဝမ်းမှာဆင်းရဲချမ်းသာကွာမှုရှင်းချရေးအစိုးရတွေကဂရီကဝတ်ပေးထားတဲ့အတိုင်းကြိုးပမ်းတဲ့နေရာမှာကဘာပေါ်နိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံအဆင့်138မှာရှိနေတဲ့အကြောင်းဒီနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့အောက်စပန်ရဲ့မကြာခင်ကထုတ်ပြန်လိုက်တဲ့အညွှန်းအရေးမှာဖော်ပြထားပါတယ်ဆိုတော့ဘာကြောင့်ဒီလိုကွာချက်ကြီးမားနေရသလဲဘလို့ဖြစ်ရှင်းနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီမြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဒီသင်းဘဝမဂ္ဂဇင်းအေဒါအောင်ဆရာဦးတမောင်တန်နောက်ဒါနဲ့ဆရာဦးစည်ရသူတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်ကလေးတွေကိုကြားချင်ပါတယ်ဆိုတော့ဆရာစည်ရသူတွေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဘလောက်ထိများကြီးမားနေတယ်လို့ပြောနိုင်တယ်လဲခင်ဗျာအရင်ဆွေးနွေးပြပါဦး
ကျွန်တော်တို့ကြည့်ရတော့ဘယ်လိုတော့ဖြစ်နေလဲဆိုတော့ဆင်းရဲချမ်းသာကွာမှုကရှိတော့ရှိတယ်ဒါပေမဲ့ကျွန်တော်မြင်တော့လေအများကြီးတော့လည်းမရှိတော့ဘူးဘာလို့မရှိတော့လဲဆိုတော့ကျွန်တော်တို့ကဟိုပြောရရင်တော့ချမ်းသာတဲ့လူကလည်းနည်းနေသေးတယ်ပေါ့လေနောက်ပြီးတဲ့အခါကျတော့ဘာဖြစ်နေလဲဆိုတော့ဟိုဒီရပြောရမယ်ဆိုရင် socialistic တော့ဆိုရင်အားလုံးညီညွတ်ညှို့ဆင်းရဲတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတဲ့အခါကျတော့ဒါပေမဲ့ဘယ်လိုတော့ဖြစ်လာလဲဆိုတော့ကျွန်တော်တို့ data အတိအကျတော့ဒီခံမှန်းမှုတော့ဖြတ်တယ်ဆိုရင်လည်းဒီနိုင်ငံပွင့်လာတဲ့အချိန်မှာစီးပွားရေးခွင့်လန်းတွေများလာတဲ့အချိန်မှာတော့တချို့ချမ်းသာတဲ့လူတွေကပုံပြီးချမ်းသာသွားကြတယ်ပေါ့နော်အဲ့ခါကျရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားဖို့လိုတယ်ပေါ့ကျွန်တော်data အချက်လက်ကိုပြန်ကြည့်ကြည့်ရတော့2015တော့ကနေတူတယ်အဲဒီ Gini coefficient ပေါ့လေ Gini coefficient ဆိုတော့ဒီဆင်းရဲချမ်းသာကွာမှုတိုင်းတဲ့အခါမှာအခြေပြန်ဆုံးသုံးတဲ့ဒါညွန်ကိန်းတစ်ခုပေါ့အဲ့ဒီကျတော့ကျွန်တော်တို့ကအများကြီးတော့မစိုးတော့ဘူးပေါ့ကျွန်တော်မှတ်မိတာ 38.1 လားမသိဘူးအဲ့လောက်ရှိတယ်ဆိုတော့ latest တော့ဟုတ်ချင်မှာဟုတ်မှာပေါ့2015-16လောက်သာအချက်တူချင်တယ်ဒီနေ့ခါကျတော့အဲ့ဒီအချိန်ဆိုရင်တော့ကျွန်တော်တို့ရဲ့ဆင်းရဲချမ်းသာကွာမှုကအများကြီးတော့အဆုံးပေါ့နော်ဒါပေမဲ့ရှေ့လျှောက်ကစီးပွားရေးတက်လာတဲ့အများဒါဆင်းရဲချမ်းသာကွာမှုကတိုးလာနိုင်တဲ့အခြေအနေရှိတဲ့ခါကျတော့အဲ့ဒါတော့မျက်ခြေမပြတ်စောင့်ကြည့်ပြီးတော့ဒူတာပေါ့နော
်ဟုတ်ကဲ့အခုကျွန်တော်ဆရာဦးတမောင်ဆန်းကိုပြန်ပြီးတော့ဆက်သွယ်လို့ရပါပြီကျွန်တော်မေးချင်တဲ့မေးခွန်းတော့မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဟိုလက်တလုံးမှာရေဘူးရသုံးသက်ကြည့်မယ်ဆိုရင်ဘလောက်ထိကြီးမားတယ်လို့များနားလည်ထားတယ်လဲဆရာ
ရေဘူးရထင်တော့ဟိုကျွန်တော်တို့ဟုတ်ကဲ့ငမနေဦးသူတို့ကြည့်တဲ့အခါမှာတော့ Gini coefficient နဲ့ကြည့်ရကြ။အဲ့ဒါအဲ့ဒီမှာတော့တွေ့ရှိတဲ့နှစ်ခုရှိတယ်။တစ်ခုကတော့ဒီလောက်မကြည့်ဘူးလို့ပြောတယ်။တစ်ခုကတော့ကြည့်တယ်လို့ပြောတယ်ပေါ့ဗျာ။အဲ့တော့ပထမဆုံးလေ့လာတဲ့လူတွေဂျာမန်ပါကတော့ကွက်ရမှုရှိလိမ့်မယ်လို့ထင်တယ်။ဒါပေမဲ့ကျွန်တော်တို့အရက်မြင်ရရင်တော့ကျန်းစချနာကွာမှုကကြီးမားလာတဲ့သဘောပေါ့နော်။အဲဒီလက်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီနဲ့ညာနဲ့နော်ကျွန်တော်တို့လက်လက်စားလက်စားတွေကအဒီအတွက်ကကျွန်တော်လွတ်လိုက်ရပြီးသားခိကြဲခါနေမှာအရေးအတွက်ရံတော့ပြောင်းမသွားဘူးညာမြို့ပြမှာကြတော့လေကျွန်တော်တို့ဆင်းရဲတဲ့ slum တွေဆိုပြောတဲ့စီလီဘုံတွေမှာနေရတဲ့မြို့ပြဆင်းရဲတဲ့ကျွန်တော်ကတော့ညာလေတိုးလာတယ်ဆိုတော့ပို့ပြီးတော့ပွာဟလာတယ်လို့ပြောရမယ်လို့လို့တော့ဒီဘူးရအဖြစ်ပြောလို့ရတာပေါ့နော်တခြားဒီလာချက်တွေကတော့ဒီလာချက်တွေကပွဲပြားနေတော့ကျွန်တော်တခြားလို့မပြောတတ်ဘူး
ဟုတ်ကဲ့ဆိုတော့ဒီဆင်းရဲချမ်းသာဒီကွာမှုဒီရှော့ချရေးဒီဂရီးပြူထားတဲ့ဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုအခုကအကဲပြတ်ထားတဲ့အောက်စွမ်းရဲ့လေးလာချက်ထဲမှာဆိုရင်တော့ဒီဆင်းရဲချမ်းသာကွာမှုရှော့ချရေးတွေအစိုးရရဲ့ပညာရေးကျန်းမာရေးဒီလူမှုရေးမှာသုံးစွဲတာတွေနောက်အခွန်စနစ်နဲ့ဒီအလုပ်သမားခွင့်ရေးတွေနဲ့တိုင်းတာထားတာကိုတွေ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီဆင်းရဲချမ်းသာကွာမှုမှာရောအဓိကအကြောင်းရင်းကဘာကြောင့်လို့ဆိုနိုင်လဲဆရာတမန်တန
်ဟိုရေဘူးအားဖြင့်တော့ဟိုဆင်းရဲချမ်းသာကွာမှုကိုပြန်လည်ညှိကြတဲ့အခါမှာကျွန်တော်တို့တက်နိုင်တဲ့လူတွေကြာခုံခောက်ပြီးတော့ဆင်းရဲတဲ့လူတွေခံစားနိုင်တဲ့ခွင့်လန်းလေးကိုပို့ပြီးတော့ဖန်တီးပေးတာပေါ့နော်အဲဒီခါမှာတော့ကျန်းမာရေးပညာရေးလူမှုရေးခုနကဆွေးနွေးထောက်ပြထားတဲ့ဖိလစ်ပင်မောင်မူဒီမှာပေါ့အဲတော့အဓိကကတော့ယေဘုယျအဖြစ်ဆိုလို့ချင်းတော့ချုပ်ပုံစီမှာခံဝဲမှုပါပြည်ရင်ကြောင့်လည်းမလုပ်နိုင်တာပေါ့အထူးသဖြင့်ကျွန်တော်တို့ဆင်းရဲတဲ့လူတွေကိုဦးစားပေးမဲ့ဒီစီဝိုင်းကွန်ပျူတာတို့မှာဒါ အဖို့ဆောင်နေတာပေါ့နော်။ဆိုကြည့်ပါဦးပုံလို့တိုးတဲ့တိုင်းလဲတဲချနာကွာမှုကျင်းသွားတယ်လို့ပြောလို့မရဘူး။အဲ့လိုတိတ်ချဒီဇိုင်းကိုလုံးမရတယ်။အဲ့ဒီတမအားနေတယ်လို့ပြောမှာပေါ့။
ဟုတ်ကဲ့ပါဆရာဦးတင်ပါမယ်ဆိုတော့ကျွန်တော်ဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကြားချင်ပါတယ်ခင်ဗျာကျွန်တော်အခုမြန်မာနိုင်ငံရဲ့စီးရဲချမ်းသာကွာမှုမှာအဓိကအကြောင်းရင်းတွေနဲ့ပြောနိုင်တာဘာတွေများတွေ့မိတယ်လဲခင်ဗျာ
အကြောင်းရင်းတွေကတော့အများကြီးပေါ့ဗျာကျွန်တော်တို့ကဟိုစီးပွားရေးကွန်ပျူတာတက်မှုကလည်းတက်တော့တက်နေတယ်ဒါပေမဲ့ဟိုကိုပန်းတလောက်တော့ကျွန်တော်တို့မတက်ဘူးပေါ့နော်နောက်ပြီးတဲ့ခါကျတော့ဒီစီးရဲလူတွေမှာလည်းခွန်လန်းနေတာကျွန်တော်တို့လဲသွားတဲ့ခါကျတော့အခြားနိုင်ငံတွေကိုကြောင်းပြီးတော့လောက်ကန်ရှာနေရဥပမာထိုင်းလိုဟာမျိုးပါဆိုရင်တန်းနဲ့ချီပြီးရောက်နေမလေးရှားတို့ဘာလို့မှလည်းကျွန်တော်တို့ကရောက်နေပါတော့ကိုရီးယားတို့ဘာလို့လဲရောက်နေခါကြတော့ဒါကြီးကတော့ဒီချက်တွေကိုပေါ်ပြလာပေါ့ဆိုတော့ဟိုလူတွေကတော့ဖြည့်ရှင်းကြီးတွေမျိုးစုံတော့ကျွန်တော်ပြောကြပါရဲဒီခုဒီ outside index ကတော့ဘာသွားတွေ့လဲဆိုသူကတော့ inequality ပေါ့လေဒီဟိုဆေးချမ်းသာကွာမှုလက်ရှိအခြေအနေကိုတိုင်းလာတဲ့ဆိုင်သူကသူရတဲ့ဒီဆေးချမ်းသာကွာမှုကိုရှော့ချခြင်းစိတ်ပေါ့နော်သူက commitment to reducing inequality လို့သူကပြောထားတဲ့ခါကြတော့ဘလောက်လုံနေတယ်လဲပေါ့နော်အဲ့ဒီပုံမှာသွားပြီးတော့ကျွန်တော်ကြည့်တာပေါ့လေဒီခုနဆရာတမောတန်းပြောခဲ့တဲ့ဟာပေါ့လေဒီဆန္ဒလူကြီးတွေပူကောက်ပြီးရင်ဆင်းရဲလူတွေဇီယိုဝေးပြီးအဲ့တော့ပြီးရင်ဆိုးရတဲ့တုံးကြီးကကျွန်တော်ပညာရေးကျန်းမာရေးမှာဘလောက်တုံးလဲကျွန်တော်တိုင်းထားတဲ့ခါကျတော့လက်ရှိဟိုကွာဟမှုကိုတိုင်းထားတဲ့ဆိုင်ရင်သူကဆိုးရရဲ့ဒီကွာဟမှုကိုရှော့ချခြင်းစိတ်ကိုတိုင်းနေတာမျိုးဖြစ်နေတာပေါ့နော်နောက်ပြီးတဲ့ခါကျတော့ကျွန်တော်ဆက်ကြည့်တဲ့ခါကျတော့ဟိုအောက်ထက်ဒီလောက်ကလာကြတော့ဘာလို့ရှိမရှိပေါ့လေဒါတွေဘယ်လောက်တိုးပြီးလဲဆိုတဲ့ဟာဥပမာစင်ဘူးလိုဟာမျိုးဆိုအောက်ထက်လောက်ကလာကြသူကတကယ်လို့မရှိဘူးဆိုရင်သူ့ရဲ့အဆင့်ကကျွန်တော်ကြာသွားတဲ့ဟာမျိုးတော့တွားတော့တွေ့ရတော့သူ့ရဲ့သဘောတရားတော့ကျွန်တော်တို့ကကြည့်ဖို့လိုတော့ပေါ့လေသူအစိုးရရှော့ချလူစိတ်ပေါ့စင်ချမ်းသာကွာဟိုရှော့ချလူစိတ်ကိုပြောတာဖြစ်နေတာပေါ့နော်ဒါ
โอเคပါဆရာဦးစီသူဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှရောက်နေပါတယ်ဒီထဲဟိုတယောက်ကတော့ကျွန်တော်ကိုတီးလည်မှုကထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီတော့နေရာတော့ဆင်းရဲချမ်းသာမှုကွာဟတယ်ဆိုတော့ကျွန်တော်တောဒီတာမှာအဓိကခံရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ကျွန်တော်တို့တော့ဟိုးအပေါ်ကနေပြီးတော့နော်ရှောက်တီးတစ်ဖောက်ဆင်းမယ်နော်အောက်ကိုရောက်မှဆိုတော့အများကြီးပေးရပါတယ်ခင်ဗျဂိတ်အပေါင်းများစွာပေးရပါတယ်နော်ကားနဲ့သွားမှဆိုလဲကျွန်တော်တို့ဂိတ်အပေါင်းများစွာပေးရပါတယ်အဲအကြောင်းမို့တောဒီတာမှာအခံရဆုံးပါပဲခင်ဗျနောက်ပြီးတော့နော်မြမပြည်သူတွေလည်းအားလုံးပဲပေါ့ဗျာနော်တဏ္ဍာန်တစ်ပိုင်လောက်ခွန်းတော့ပေးဖို့လိုတော့ပေါ့ဗျာအဲ့ဒါမှပဲကျွန်တော်တို့ပြည်သူတွေကတော့နည်းနည်းဟိုတတရရလောက်စားခံစားနိုင်မှဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့မြမပြည်မှာနော်ဆင်းရဲချမ်းသာမှုကွာဟနေတာကတော့ဒီအစိုးရရဲ့ပြည်ပင်မှုလည်းပါတော့ပေါ့ဗျာအစိုးရပြည်ပင်မှုများရတော့ပြည်သူတွေအတွက်တော့လောကလောက်စားပိုင်ခွင့်မရတလို့နော်ပြည်နာမှုလည်းများနေမှဖြစ်ပါတယ်ခင်ဗျာ
โอเคကိုစည်းလည်းမှုဆွေးနွေးတာကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံကိုမင်းမင်းမှာကိုမင်းမင်းလည်းဆွေးနွေးနေတာမင်းမင်းညင်တာရှိရင်ဆွေးနွေးမင်းမင်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုရောကဟိုဟာလေကောင်းတယ်ကဒီလေးလေးကြီးတော့ဟိုအေးအေးပြောရင်တော့လည်းပြေကြတာပေါ့ဗျာဒါကြီးတော့လေဒီကောင်းတယ်ကျွန်တော်တို့မြင်တာကတော့ဒီတိုင်းဒီချင်းချမ်းတာမျိုးကွာဟောက်ရင်တော့ကျွန်တော်နိုင်ငံတော်ရဲ့ဒီရဲ့ကျွန်တော်တို့ကပြောလို့ရမှာနောက်ပါဒီတူရဲ့ GDP ပေါ့နော်ဒီလိုဝင်ဝင်ကြီးကိုကျွန်တော်ကအေးအေးကျွန်တော်ကကျောင်းမှာရှိသွားမယ်ညအဲ့တော့ကျွန်တော်ကဟိုနည်းနည်းလေးလေးဟိုသဘောပေါက်လေးလေးတွေ့အောင်လုပ်ပြီးလုပ်ထိုက်တဲ့အချိန်အခါကိုတော့လည်းသိအောင်ဟိုကကကျွန်တော်တို့နိုင်ငံမှာကဟိုဒီကအလုပ်ကဘယ်လိုမျိုးဝင်ရအားနည်းနေလားဒီနိုင်ငံမှာလည်းမကောင်းဘူးဆိုချမ်းနိုင်ငံမှာလည်းခုလုပ်ကြရတယ်နော်ဆိုတော့အဲ့တော့ဒီဟာကိုကျွန်တော်ချက်တစ်ခုလေးပဲကျွန်တော်ထောက်ပြအများကြီးတော့မထောက်ပြအောင်နော်အဲ့တော့ကျွန်တော်နိုင်ငံမှာအခုဒီနိုင်ငံမှာလုပ်ကောင်းကြချမ်းနိုင်ငံထွက်ချင်တယ်ဒီကဒီကရရလို့မလဲလို့မြင်။ဆန္ဒလေးသိမ့်နေတဲ့ကိုမနိုင်ငံသားကိုဖွက်လို့ရတ
ယ်။ကိုမင်းမင်းကိုမင်းမင်းအဓိကဆိုလို့ကျွန်တော်ကကျွန်တော်နားလဲတာကတော့ဟိုဟိုအလောက်ကခွင်းလန်းနေပါနေတယ်ဒီဝင်ငွေနှိမ့်ပါနေတယ်ဆိုတဲ့ဟာကိုအဓိကထောက်ပြချင်တယ်လို့ကျွန်တော်နားလဲပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုံကိုယ်တွေကိုလည်းပြန်ဆွေးနွေးစေချင်ပါတယ်။ဒီအောက်ဆွဲရဲ့လေးလာချက်မှာပဲဟိုထောက်ပြထားတဲ့တစ်ချက်တွေ့ပါတယ်။ဒီနေထိုင်ရေးအတွက်အများဆုံးဒီလိုသုံးဆွဲရတဲ့ဒီဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါနေတယ်ဆိုပြီးသူကဖော်ပြပါတယ်။ဆိုတော့ဒီရတဲ့ဝင်ငွေကဒီတော်တော်များကိုဟိုပေါ်လေဒီနေစရာအတွက်တုံးနေရတာကရောကျွန်တော်မြန်မာနိုင်ငံမှာပြဿနာတစ်ခုများဖြစ်နေသလားဆရာတမောင်သားရေ
ဟုတ်တယ်သူကဒီကျွန်တော်နေစိတ်တည်းကြီးတာပေါ့နော်နေစိတ်ကြီးတယ်စားစိတ်ကြီးတယ်ပေါ့လေအဲ့လိုကြီးတာမှာခုနကျွန်တော်ဒီပြောပြောမယ်ဒီ OA ဘဝရတွေလည်းတက်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့
ီလျက်ဆက်မူဝါဒတွေနဲ့ပတ်သက်တယ်။ဒါတွေကအခုဆိုရဆိုတဲ့အရေးဆိုရဆက်ဆက်ပြီးပြည်ကြတဲ့ကိစ္စတွေနဲ့အများကြီးဆက်ဆက်ပါတယ်။အခုလည်းခြေတက်လူသားကြီးဆိုလို့ရှိရင်လည်းခုနကကျွန်တော်တို့ဖတ်စာဘလော့ဖြစ်တဲ့နေရာဝေချရေးအတွက်နိုင်ငံတော်ဝိုင်းဆိုပြီးတော့နိုင်ငံရေးတွေကိုလုပ်ခဲ့တယ်။ဒါပေမဲ့နေရာဝေချရေးကိုမလုပ်နိုင်ဘူး။အဲ့ဒါအရေးဆိုရတဲ့ခက်မှာတော့အဲ့ဒီဟာကိုပြန်လဲပေါ်ဆောင်မယ်ဆိုပြီးတော့စဉ်းစားကြကြတာကြာမှုတယ်ဒါပေမဲ့မဖြစ်ဘူးအခုအချိန်မှလည်းအဲ့ဒါမကြောက်ဘူးပေါ့နော်အဲ့တော့ဒီဒုရပြောရမယ်ဆိုလို့ရှိရင်ဖြည့်လိုက်ဒီလိုအတွက်ဒီမာဒီရဲ့ဒီဆဲချမ်းသာကွာဟာမှုနဲ့ဆဲမှုပတ်ပြောက်ရေးလှုပ်ရှားမှုမှာလူ့ရည်ရပြည်တွေကအစိုးရဆက်ဆက်ရဲ့ကြောက်ထုတ်မှုကိုပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဦးတမန်ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျဆောစောကျွန်တော်ပြောသလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုလူတွေရရနေတဲ့ဝင်ငွေရဲ့တော်တော်များကိုဟိုနေဖို့စရိတ်တွေကိုတုံးနေရတယ်ဆိုတော့ဟိုပြောမယ်ဆိုရင်တော့ဒီဟိုဝင်ငွေနှိမ်ဝင်ငွေထွက်ငွေမမြအောင်ပေါ့နော်ဝင်ငွေနှိမ်တဲ့ပြဿနာများကျွန်တော်မြန်မာနိုင်ငံမှာဒါဟာပြတ်ဟိုစင်းချမ်းသာကွာမှုမှာပြဿနာတစုံတရာများဖြစ်နေသလားခင်ဗျ
ခုနကဟိုကျွန်တော်ဆက်တင်တော့ဒီ၃ပုံ၄ပုံတော့လူကြီး၃ပုံ၄ပုံတော့ကတော့ရတဲ့ဟာကသူအစားတာဝင်နေရေးပြောလို့အဲ့ဒါနဲ့သူကကုံတော့တခြားပညာရေးကိုပါအသုံးလုပ်နေရအောင်တကူရှေ့ဆုံးရအောင်လဲသူကုံတော့တော့ခုနလည်းကြာဒီမောင်တန်းလည်းကြိုးသွားတယ်လက်တော်များပါသွားပါတယ်ဟုတ်အဓိကတော့ကျွန်တော်မြင်တာတော့လေဟိုအလုတ်ကင်အခွင့်လန်းပေါ့လေအလုတ်ကင်ကဟိုရတော့ရတယ်ရတဲ့အခါကျတော့လဲတော့လောက်ခလကနေတယ်နေတယ်ဆိုတော့လဲပါကြောင်းလဲဆိုတော့ကိုယ်အလုပ်ပေးနိုင်တဲ့လူရဲ့အခြေအနေရှိမယ်၊စီးပွားရေးလုပ်ငန်းအခြေအနေရှိမယ်။နောက်တစ်ခုကတော့အဲ့လူရဲ့ကျွန်တော်တို့မြန်မာရဲ့ဟိုပုံလုံးစွမ်းအားပေါ်ပြီးတော့ productivity ပေါ့။အဲ့ကောင်ကနေတဲ့ခါကျတော့ဝင်ငွေလုခတာကြီးလဲနေသွားတာကြီးလဲပါတယ်ပေါ့နော်။အဲ့ဒီထဲမှာမှဘာပြန်ဖြစ်ပြန်လဲဆိုတော့ဈေးကြီးရပါလေ။ဈေးကြီးရဆိုတော့ဟိုစီဝင်းတို့တွားကလာကတော့အဲ့ဒါတွေပေါ့ဒီဒီရင်းကားကဒီခန်းကားကအဲ့ဒါတွေကပြန်ရှားသွားတဲ့ခါကျတော့ကျွန်တော်တို့ကဝင်ငွေကနေရတဲ့အချိန်မှာဈေးကပြန်ကြီးနေတယ်အခုပေါင်းရတာပေါ့လေတချို့နိုင်ငံတွေမှာじゃဝင်ငွေကနည်းတယ်ဒါပေမဲ့ဈေးကနည်းတော့ဘာပြောကာမိတယ်ဒါမှမဟုတ်ဈေးကကြီးနေတဲ့ဝင်ငွေများတော့ပြန်ကာမိတယ်ကျွန်တော်တို့ကတော့ဝင်ငွေကလည်းနည်းတယ်ဈေးကလည်းကြီးတဲ့အခါကျတော့အဲ့မှာပူပူပြီးတော့ကျွန်တော်တို့ကထိတာပေါ့လေအဲ့ခါကျတော့အပြင်ထွက်ပြီးလှုပ်လှုပ်ပြီးတော့ဒီသားစုကိုပြန်ထောက်ပံ့ရတဲ့အခြေအနေတွေကျွန်တော်တို့ဖြစ်လာတာတွေ့ရတယ်ပေါ့နော်ဒီဘဝလုံးမှာရှင်နေကြတော့လည်းရင်းနှီးမြှုပ်နှံမှုအတွက်ဝင်ငွေက sorry အရင်းနှီးငွေကအလွယ်တကူမရနိုင်ဘူးပေါ့နော်ဆိုတဲ့အခါကျတော့ဟိုကျော်ရင်းနဲ့နေနေကြတဲ့ဟာမျိုးကြီးချက်လာပေါ့လေအလုပ်သမားကလည်းလောက်ခလာတာတိတ်ကောင်းကောင်းမရနိုင်ဒီတဲ့ခါကျတော့လုပ်ငန်းရှင်ကလည်းအရင်ကြီးရမရနိုင်ဟိုလောကစားအားနေရဆိုတာလည်းပညာရေးအားနေတာလည်းပါတာပေါ့လေဆိုတော့အဲ့လိုမျိုးချက်တွေစုစုံနေတာပေါ့ကျွန်တော်တို့စီမှာတော့
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့တာ Facebook တွေကနေဟိုပြောထားတယ်လေတော်တော်များရှိနေပါတယ်ဒီထက်ကစာရစောင်းတော့ဦးတင်ငွေရဲ့စာပါခင်ဗျဟိုမက်ဆေ့မှာဖတ်ပြပေးပါဦး
ဟုတ်ကဲ့ပါဦးတင်ငွေရေးထားတာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဟာဘာလို့ဆင်းရဲတွေနဲ့ရောက်ပြီးချမ်းသာသူလက်တဆုပ်စာပဲရှိနေတယ်လဲဆိုတာကတော့တိုင်းပြည်ရဲ့တယံဇာတတွေကိုရောင်းလုပ်ပိုင်ခွင့်ရှိသူတွေကစီးပွားရေးလုပ်လေယာဉ်မြေတွေတင်တောင်းသူတွေအလုတ်လက်မဲ့ဖြစ်ဒေါ်လာတွေကိုနိုင်ငံခြားဘဏ်တွေမှာထားပြီးနောက်ကျောင်းပြန်အရေးမြေရတဲ့တိုင်းအမျိုးသားရင်ကြားစီရေးတဲ့တိုင်းတွေနဲ့ကာယံပြီးမိမ့်မိန်ကြီးနေနေကြတဲ့ချမ်းသာသူတွေကြောင့်မှာပြည်သူလူထုကိုတော့ကျန်းမာရေးပညာရေးကိုမဖြစ်စလောက်ဘဏ္ဍာငွေသုံးပြီးချမ်းသာသူတွေကတော့နေမကောင်းရင်နိုင်ငံသားသွားခုတာသမီတွေကိုလည်းနိုင်ငံသားမှာပညာသင်ကြပြီးပြည်သူတွေကတော့ပညာရေးနှိမ့်ကြ၊ကျန်းမာရေးနှိမ့်ကြ၊စီးပွားရေးနှိမ့်ကြတော့နောက်တန်းအဆင့်ရောက်ပြီးစင်ရဲချမ်းသာကွာဟချက်အလွန်ကြီးမားသွားရတာပါဗျာ
။ဒါတော့ဥတင်ငွေရဲ့ပေးစာပါ။နောက်တစ်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။တဘာဝရင်းမြစ်တွေလည်းပေါ်ကျွေဝတယ်။အရှေ့အနောက်နိုင်ငံတွေနဲ့အလွယ်တကူဆက်သွယ်နိုင်တဲ့ပထဝီသွင်းပြင်အနေအထားတွေကလည်းဒေတာရင်းနိုင်ငံတွေထက်တာလွန်တဲ့ရင်းနှီးမြှုပ်နှံလိုတဲ့အရှေ့အနောက်ဖုံပြိုးပြီးနိုင်ငံတွေအများအပြားရှိနေပါလျက်တိုင်းပြည်ဆင်းရဲမွဲတေပြီးဆင်းရဲချမ်းသာကွာဟနေရတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုပုံစံအမျိုးမျိုးပုံဖော်နေကြတဲ့လူတစုကြောင့်လိုပဲယူဆမိပါတယ်၎င်းတို့ရဲ့မူဝါဒအပေါ်အခြေခံတဲ့ပညာရေးစနစ်ကိုပြဋ္ဌာန်းပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်လိုက်တာကြောင့်အလွတ်လပ်မဲ့ဥယျာဉ်တွေအစမတန်များပြားလာပြီးအထွေထွေလူမှုရေးအကြတဲ့တွေနဲ့နှစ်ပေါင်းများစွာရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ပြည်သူတွေရဲ့မြေယာပိုင်ဆိုင်မှုနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအကာအကွယ်ပေးမဲ့ဥပဒေဟာလည်းမရှိသလောက်ပါပဲ။အဆိုးဆုံးကတော့အကျင့်ပြတ်ခြားစားမှုယောဂါဆိုးကြီးပါပဲ။ဒီယောဂါဆိုးကြီးကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်အကန်အသုံးချနိုင်မဲ့အခွန်အခတွေဟာအုပ်ချုပ်သူလူတန်းစားနဲ့ကန့်မြောင်နေသူတွေအကြိုက်ထင်ရှားဆိုင်ခွင့်ရနေတာကြောင့် ပိုမိုချမ်းသာလာကြပြီးပြည်သူတွေမှာအခွန်အတုတွေနဲ့ပိုမိုဆင်းရဲကြတဲ့လာနေပါတယ်။ခြားစားမှုတွေကြောင့်ဆုံးရှုံးသွားတဲ့အခွန်အခတွေဘလောက်များသလဲဆိုတာကိုပြည်ပရင်းနှီးမြှုပ်နှံမှုတွေအများအပြားမရှိပဲအခွန်အခတွေစနစ်တကျကော့ယူပြီးတိုင်းပြည်ဖွံ့ဖြိုးရေးနဲ့ဆင်းရဲချမ်းသာကွာဟမှုကိုနည်းနိုင်သမျှနည်းအောင်ပြုပြင်ပြောင်းလဲနေတဲ့လက်ရှိအစိုးရကမီးမောင်းထိုးပြနေပါတယ်။အကယ်၍ပြည်တွင်းညဉ့်ဉန်းရေးတည်ဆောက်နိုင်ပြီးရခိုင်အရေးကိုပါအချိန်တိုအတွင်းဖြည့်ဆင်းနိုင်မဲ့အခြေခံဥပဒေပါပြင်ဆင်နိုင်မဲ့ဆိုရင်ဆင်းရဲချမ်းသာကွာဟမှုဟာလုံးဝကျင်းမြောင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျ။
ဒါတော့အမေရိကန်ပြည်သူ့ဆိုးကမောင်တသနာရဲ့စာပါနောက်စာတစ်စာကိုတလဲစာရဲ့ဖော်ပြချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ဒေါက်တာကျော်ရှင်ဖြစ်ပါတယ်ကိုအောင်ဆွေပဲဖတ်ပြပေးပါဦးခင်ဗျာ
ကိုလိုနီခေတ်ကစပြီးတော့ပြောပြရစီဗြိတိရှ်တို့ဟာအရင်ရှင်စနစ်နဲ့မြန်မာစီးပွားရေးကိုဂုတ်သွေးဆုပ်ချေလည်ခဲ့ပါတယ်စံစဘာကျွန်းသစ်ရေနံဓာတ်တထုတည်ယူပို့ဆောင်ရေးစားရိုက်ဂျင်းနံလျက်စဲအကုန်လုံးကိုပိုင်ဆိုးခဲ့ပါတယ်လွတ်လပ်ရေးရပြန်တော့လဲကိုလိုနီစီးပွားရေးဘဝဟောင်းကြီးကိုအပြီးပိုင်ဖျက်သိမ်းရှင်းလင်းခြင်းမလုပ်နိုင်ခဲ့ခြင်းကပြည်ရင်းစစ်စတင်ပေါ်ပေါက်လာခြင်းရဲ့အခြေခံအကြောင်းတရက်ဖြစ်ခဲ့ပါတယ်။ပြည်ရင်းစစ်ကိုအမြင့်ပြတ်ချေမှုန်းရေးကိုသာပါလီမန်ခေတ်တလျှောက်ကြိုးစားခဲ့ပါတယ်။1950ပြည့်လွန်ကာလတွေမှာကိုလိုနီအကျဉ်းချုပ်တွေရှင်းလင်းနိုင်ဖို့နီလန်ပေါင်းစုံလုပ်ခဲ့ပါတယ်။ပြည်တော်သားစီမံကိန်းကိုအရင်းအနှီးမြောက်များစွာနဲ့လုပ်ခဲ့ပေမဲ့ကံကြမ္မာမွေးခဲ့ရပါတယ်။စီမံကိန်းသာရပ်ဆိုင်ခဲ့ပေမဲ့နောက်ဆက်တွဲပြဿနာတွေကြံခဲ့ပါတယ်။ပြည်တော်စုအစိုးရအတွင်းအကွဲပြဲတွေပေါ်လာတဲ့စီးပွားရေးဆုပ်ယုပ်လာတဲ့လူမှုမကျေနပ်မှုတွေများလာတဲ့ခွဲထွက်ခြင်းတွေပေါ်လာတဲ့အိမ်ဆောင်စုကလက်ထက်အာဏာလွှဲခဲ့ရပါတယ်။အဲဒီနောက်ဒေါ်လာရေးကောင်စီအာဏာသိမ်းပြီးတော့ပြည်သူပိုင်သိမ်းခဲ့ပါတယ်။ဆိုရှယ်လစ်စီးပွားရေးကိကလာအတွင်းဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံများ LDCs စည်ရင်းဝင်ခဲ့ပြီးတော့ဒီနေ့ထိရုံးမထွက်နိုင်ခဲ့သေးပါဘူး။ယနေ့ခေတ်ပြောင်းကာလမှာ1ပြည်တွင်းညဉ့်ဉန်းရေး2စီးပွားရေးအတွက်တိုင်းပြည်တည်ငြိမ်ရေး3ကောင်းမွန်သောအုပ်ချုပ်ရေးဒီ3ချက်ပြည့်စုံအောင်လုပ်နိုင်မယ်ဆိုရင်စည်ရင်းချမ်းသာကွာမှုသက်တာမိမယ်လို့ထင်မိကြောင်းပါခင်ဗျာ။
โอเคဒါတော့ဒေါက်တာကျော်ရှင်ပေးစားပါနောက်ကျွန်တော်တို့ဒီ Facebook ပေါ်ကနေ message တွေအခုကျွန်တော်တို့ဝင်နေတဲ့အထဲမှာတော့တယောက်ကကက်သရင်းစုဆိုတဲ့တယောက်ကတော့ဒီမြန်မာနိုင်ငံမန္တလေးရထားလမ်းတစ်လျှောက်မှာဆိုရင်ねစီးရင်သားတွေအများကြီးပါတဲ့ရန်ကုန်တစ်ခုပဲကောင်းနေတာပါဆိုပြီးရေးပါတယ်နောက်တစ်ခုကတော့ရင်းမွန်လှဝင်းဆိုတဲ့ account page မှာသူကတော့မြန်မာပြည်စင်းရတာအစိုးရဝန်ထမ်းတွေရဲ့အကျင့်ပြည့်မှုအစိုးရရဲ့ဥပဒေကိုတင်းတင်းကြပ်ကြပ်မကင်တွယ်လို့ဖြစ်ရတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးတော့ဆွေးနွေးစေချင်ပါတယ်အခုဒီဆက်စပ်ကစာရေးထဲမှာထောက်ပြတာတွေရှိပါတယ်ဒီ Facebook ပေါ်ကမှတ်ချက်တွေမှာပါပါတယ်ဒီမြန်မာနိုင်ငံမှာအခွန်အခကောက်ခံမှုတွေစနစ်တကျမရှိတာအကျင့်ပြည့်ခြားစားမှုပြဿနာအုပ်ချုပ်ရေးပိုင်းမှာအားနည်းတာတွေရှိတယ်ဆိုပြီးတော့ဟိုထောက်ပြကြတာတော်တော်များရှိပါတယ်ဆိုတော့ဒါတွေကိုဖြည့်ရှင်းမှုပေါ့လေဒီစင်းရဲချမ်းသာကွာမှုဖြည့်ရှင်းတဲ့နေရာမှာဒီကိစ္စတွေကလည်းအရေးကြီးရယ်ဆိုတော့ဒါတွေကိုဘလို့ပုံစံနဲ့များဖြည့်ရှင်းလို့ရနိုင်မလဲဆရာတမောင်သားအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ခေါင်းဆောင်မူကစင်းရဲမှုတစ်ချက်ရေးအပေါ်မှာပိုင်းချက်ချက် PVP လို့ရှိဖို့လိုတယ်ပေါ့နော်အစိုးရဆက်ဆက်အဲ့ဒီချက်မရှိဘူးခေါင်းဆောင်နဲ့မလေးနဲ့ဘူးစင်းရဲတဲ့အပေါ်မှာအခုဒီဆင်းမှုပါပြရေးအတွက်လုံနေတဲ့အလုပ်အဖွဲ့ရှိသလားဘယ်လိုလုပ်မယ်လို့စဉ်းစားနေတဲ့အဖွဲ့ရှိသလားအစိုးရဆက်ဆက်ကိုမြေကြည့်လိုက်လို့ရှိရင်အင်မတန်ကိုအားနည်းတာတွေ့ရတယ်နံပါတ်1အဲ့ဒီအချက်တော်တော်အရေးကြီးတယ်နံပါတ်2ဒီမနိုင်ငံရဲ့စီးပွားရေးပုံစံတိုးတက်မှုမဟာဗျူဟာကြီးတစ်ခုလုံးနဲ့ဆက်ဆက်ဖို့လိုအပ်တယ်ဗျူဟာနဲ့ကြည့်မယ်ဆိုလို့ရှိရင်ဆင်းရဲမှုကိန်းဂဏန်းတွေကိုပြန်ကြည့်လို့ရှိရင်တော့ဒါကျွန်တော်တို့ဒါလေကမ္ဘာပန်နဲ့ UNDP နဲ့တော့ကိန်းဂဏန်းတွေကကွဲနေတယ်တို့ရော UNDP ရဲ့သိရှိချက်တွေကပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်ရဲ့ဧရာဝတီရဲ့ပဲခူးရှိချင်းရဲ့မန္တလေးရဲ့မကွေးရဲ့အဲ့ဒီတိုင်းတဲ့ပြည်နယ်တွေမှာကူက94ရာခိုင်နှုန်းတော့ရှိတယ်ပေါင်းလိုက်လို့ရှိရင်ရှင်းမှုရာခိုင်နှုန်းကအဲ့တော့ဒါနဲ့ပတ်သက်ပြီးမှပြောတာတစ်ခုဆိုဆွဲတဲ့အခါမှာသူတို့ကကျွန်တော်ဖွံ့ဖြိုးတိုးတက်မှုဝင်ရိုးပေါ့နော်တကုံမန္တလေးဝင်ရိုးကိုထားပြီးတော့ဖြည့်ရှင်းလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အတူဆင်းမှုကပေါက်ပြောင်းနိုင်တယ်ဆိုတော့ယူဆတစ်ခုဖြစ်ဆိုရနောက်ပိုင်းနဲ့ပြီးခဲ့တဲ့အစောလက်ထက်မှာဒါဒီပဋိညာရှင်တွေနဲ့ထုတ်ဖော်လာခဲ့ကြတာရှိတယ်ဒါပေမဲ့ဒီဘက်ကမှာတော့အဲ့ဒီမဟာဗျူဟာကိုကောက်ပြီးတော့စဉ်းစားတာမစဉ်းစားအခုလက်ရှိအစောချထားတဲ့နော် MSCD လို့ပြောတဲ့ရေရှည်ဖွံ့ဖြိုးရေရှည်ဒီတန်းနဲ့ဖွံ့ဖြိုးတိုးတက်ရေးမူဝါဒတွေနဲ့ချိတ်ဆက်လားမချိတ်ဆက်လားတော့ကျွန်တော်မသိဘူးချိတ်ဆက်ဖို့လိုရိမ့်မယ်ထင်တယ်။တော့ဒါဒုတိယတစ်ချက်ပေါ့လေ။တတိယချက်ကဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့မီးတွေပေးတယ်လမ်းတွေထောက်တယ်ဒါတွေကိုလုပ်တဲ့အခါမှာဈေးကွက်နဲ့ ဆက်ဆက်ဖို့လိုလိမ့်မယ်ဥပမာအဖြစ်ဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးတိုးတက်မှုအတွက်ပို့ကုန်တွေကဘာပို့ကုန်တွေလဲအပါစုပါစုကျွန်တော်တို့ကပေးဟာတော်နိုင်ငံရဲ့ကော်ပိုရိတ်နာမှာပို့ကုန်ဖြစ်တဲ့ဆိုရှင်ပဲထွက်တဲ့ area တွေဖြစ်တဲ့ EOD မကွေးကျွန်တော်တို့မန္တလေးစခိုင်းအဲ့ဒီဒေသကြီးလက်ပဲထွက်တဲ့နေရာတွေကိုစီးပွားရေးကပို့ပြီးဇောင်းပေးပြီးတော့လုပ်လို့ရှိရင်เนาะကျွန်တော်တို့ဒီကုန်စည်တို့သဘောအရပြောလို့ရှိရင်လမ်းမဆက်တွေတွေပို့ကောင်းလာရင်ဝေးကိုဒီသဘောတွေလည်းဈေးနှုန်းတွေကျလာမယ်ဒါမှမဟုတ်ဝေးကိုသုံးတဲ့အခါပါလေစီးပွားရေးသဘောပူဆောင်လာမယ်အဲ့တော့ကျွန်တော်တို့ပြန်လဲသုံးသပ်ကြည့်ရမှာက balance growth လို့ပြောနေတဲ့ဟန်ချင်းကြီးပြီးတော့တိုးတက်ရေးဆိုတာကတော့ကျွန်တော်တို့တကယ်လက်တွေ့ကြရပါဒါ social link ခင်မှာတော့အလုံးတန်းညီကြဆိုတော့တိုးတက်ဖို့ဆိုတဲ့ဟာကိုကြီးရခဲ့တယ်ဒါပေမဲ့လက်တွေလုံနိုင်ကြပါပြုတ်ပြီဆိုလို့ရှိရင် unipol ပေါ့နော်ကျွန်တော်တို့ပြုတ်ပြီအရှိကျန်းတစ်ခုတည်းကိုဘိုးထားပြီးလုပ်တဲ့ခါမှာအဲ့ဒီစီးပွားရေးတိုးတက်မှုကြီးဆွဲသွားတယ်အဲ့တော့ဒါလည်းပြန်လဲချင့်ဆိုဖို့ပေါ့နော်အဲ့ဒီလိုဒါအစိုးရကမူဝါဒတွေကိုစဉ်းစားခဲ့တယ်လေးလေးလက်လက်နဲ့ပိုင်းချက်လုပ်နိုင်ခဲ့တယ်ကျေမှုထောက်ပံ့ရင်းမှာစားရိခါထောက်ပံ့တာမျိုးဒီလိုစီစဉ်နေဟောထက်သွင်းစဉ်းစားမယ်ဆိုလို့ရှိရင်ကြအောင်လုပ်ရနိုင်တယ်ထင်တယ်မဟုတ်ရင်တော့ကျေဆက်ဆက်ဆင်းရဲတဲ့ဒီခံရတဲ့အတိုင်းနေနဲ့လည်းကျေမှုပတ်ပြောင်းရေးလောက်တာဖြစ်ပြီးလက်တွေဘာမှရောက်လိမ့်မယ်လို့ကျွန်တော်တော့သိမထင်ဘူး
ဟုတ်ကဲ့ပါဆရာတမန်တော်ဆွေးနွေးရကျေးဇူးပါဆိုတော့နောက်ဆရာဦးစီရဲ့သူကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီဆင်းရဲမှုရှော့ချရေးမှာလုံနိုင်တာလုံတင်တာဒီအစိုးရအနေနဲ့ဘာတွေများရှိမယ်လို့သုံးသပ်လို့ရမှာမြတ်အ
ဲခုကျွန်တော်တို့ဒီအောင်စွမ်းဟာနဲ့ပဲပြောရင်တော့ဒါဟိုဆက်ဆံတုံးမှုလိုရပေါ့လေဒီဟိုကျန်းမာရေးတို့ပညာရေးတို့ပေါ့နော်သူတွေလောကခံရတယ်ကျွန်တော်တို့တိုးတက်လာအောင်ပြီးကျန်းမာရေးမှာလည်းသူတို့ဖြီးသွားတဲ့ချိန်ကျရင်ဒါအများကြီးပတ်သက်မသုံးရအောင်ဒါကကျန်းမာရေးနဲ့ပညာရေးမှာဒါ social spending ဆိုကျွန်တော်တို့ပြောအဲ့ကကြအဲ့မှာများများသုံးဖို့လိုတဲ့ဆိုတဲ့အခါကျဆက်ဆံဘယ်ရရမလဲဆိုအခွန်ကနေပါရမှာပေါ့လေအဲ့တော့အခွန်မကောက်နိုင်ရင်တော့ပြန်သုံးမှုပြခတ်တာပေါ့လေမရဘဲနဲ့သုံးမှုဆိုတော့အဲ့တော့ကျွန်တော်တို့ခွန်နဲ့ပတ်သက်ရင်တော့လူဆိုင်ကြတာကတော့လူနည်းနည်းကိုပဲတောက်နေတယ်ပေါ့လေရနေကြလူကြီးစီကပဲပုံကောက်ပြီးတော့ဒီတကယ်သေးတင်ပေးလိုက်တဲ့လူအများကြီးစီကလည်းကျွန်တော်တို့မကောက်ဘူးဆိုပြီးလူဆိုင်ကြတာကျွန်တော်တို့ရှိတယ်အဲ့ကကြတော့ဒီနှစ်မှာလည်းသူတို့ integrated test ဆိုပြီးတော့ဒါကောက်ဖို့လည်းကျွန်တော်တို့ကြိုးစားနေကြတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒါတပိုင်းမှာနောက်တစ်ခုကပါလဲဆိုတော့စီးပွားရေးမတိုးတက်ပဲနဲ့တော့ဒီခွန်လဲကောက်လို့ကျွန်တော်တို့မရနိုင်ဘူးเนาะတုံးလဲတုံးလို့မရနိုင်ဘူးဆိုစီးပွားရေးတက်အောင်လဲကျွန်တော်တို့လှုပ်ဖို့လိုရတယ်အဲ့ကောင်ကျွန်တော်တို့စီးပွားရေးရတော့အခုက5 6လောက်ရှိတယ်ဆိုတော့မစိုးဘူးလို့ပြောလို့ရပါမယ်တကယ်တမ်းကျတော့မြန်မာပြည်လိုအခုကဂျုံခါသားကနိုင်ငံအတွက်ကျတော့များများပြီးတဲ့ကို2ဆလောက်ကိုကျွန်တော်တို့တက်မှာပဲဒါကနောက်6 6နှစ်လောက်နေကျွန်တော်တို့ကဟန်ကြမှာဖြစ်တယ်အဲ့ကောင်ကျတော့စီးပွားရေးကိုဒါဥစားပေးရမှာလေကျွန်တော်တို့ချဖို့လိုတယ်ဒီကကြတော့ဒါစဉ်းစားတာအမြင်ရမှုကစဉ်းစားရတောင်းပြီးရွာရချဖို့ဆိုရင်တော့ဒီဝိုင်းတက်နေတဲ့ချိန်တည်းမှာဖမသွားဖို့ကျွန်တော်တို့ကကြည့်ဖို့တော့လိုတယ်အဲ့တော့ကျွန်တော်မြင်တော့ဒီနေ့တိုင်းဒေတာကြီးဆိုးရဖွယ်ရတာလေဒီရတော့ပို့ပြီးတော့လုံးလုံးဖို့လိမ့်မယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီနေ့တိုင်းဒေတာကြီးလိုက်မှာခြံနိုင်ငံတနေရာနဲ့တနေရာအားတာအောင်ချက်ကကျွန်တော်တို့မတူဘူးဥပမာထိုင်းနဲ့ဆက်ဆက်နေတဲ့မွန်ဂျီနယ်တို့ကတော့ပြည်ရင်တို့ဝါလို့ဆိုရင်သူကအားတာချက်တစ်ခုရှိရှိမယ်ကျင်းကြည့်တယ်လို့ခေါင်းမျိုးဆိုအာတာတက်တာတစ်ခုရှိတယ်။အခါတင်းမာရီတိုင်းဆိုရင်အာတာတက်ရှိတယ်ဆိုတော့အဲ့လိုဒီနေ့တိုင်းဆိုရဖို့ရတယ်လေ။ဒီရပုံပြီးရပေါ့လေ။စီမံချက်တွေနဲ့ဒါပြောင်းစုဆိုရမူဝါဒနေနဲ့လည်းမတွေ့ဖက်အောင်ပေါ့။ဘယ်လိုလုပ်လို့ရမလဲ။ဒါတော့ဖြစ်တယ်တော့သူတို့ကတော့တော်တော်လေးလွတ်လပ်လုပ်ခွင့်ပေးထားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်။ဆိုရတာကြတော့ဘယ်လိုလုပ်မလဲ။ရန်ကုန်တိုင်းလို့ပြောလို့ကတော့အတန်လေးတော့ကြားရတယ်ပေါ့နော်။ဒါပေမဲ့ကြည့်အောင်လားမကြည့်အောင်လား။မန်းလေးလို့ပြောလို့လည်းကြည့်အောင်လားမကြည့်အောင်လား။ဒါမျိုးတွေကျွန်တော်တို့ဒီနေ့တိုင်းဆိုရဖွဲ့ရပဲကိုလည်းလှည့်ပြီးတော့ကြည့်ပြီးတော့လုပ်ရပါတော့သူတို့လည်းတစ်သက်တော့စီမံချက်တွေတော့ဆွဲနေတာတော့တွေ့ရတယ်ဒါနဲ့ရလကူတော့အိမ်မမြင်ရအောင်ပေါ့နော်ကျွန်တော်အမြင်တော့
ဟုတ်ကဲ့ဆိုတော့ဆရာဦးတမောင်တန်းကိုချုပ်နေနဲ့ဆွေးနွေးစေချင်တာတော့ကျွန်တော်တို့ဒီအခွန်စနစ်မှာလည်းဒီလိုပေါ့လေစနစ်တကျမှဖြစ်နေတဲ့ကိစ္စတွေရှိတယ်ဆိုတော့ဒါတွေတိုးတက်ဖို့ရောဘာတွေလုပ်ဖို့များလုံမလဲဆရာ
အခုစနစ်ကတော့ပြည်ပြင်ကြောင်းလေးလုပ်နေလို့ကြာအဲ့တော့အခုလောလောဆယ်ပါတော့ရန်ကုန်နဲ့သူတို့တရားပေါ့နော်ကျွန်တော်တို့ဒီအခေါ်တန်းထိတ်ဆုံးကဒီဟာအဲ့ဒီအနေနဲ့လည်းလက်ထိချက်ဖို့တုံးနေတော့သူစနစ်တကျပြည်ပြည်ကြော်လေးကိုစနစ်တကျအလုပ်တဲ့ထဲမှာခေါ်ဌာနကပါတယ်လို့ကျွန်တော်ဒီကျွန်တော်တို့ဒီသူစင်ကလေးလုပ်ကြည့်တဲ့ခါမှာတော့သွားတွေ့တယ်ဒီဟာဘာလို့လဲဆိုသူ့မှာပြည်ပြည်ကြောင်းလေးအဖွဲ့ဆိုတာကိုတတ်တတ်ကိုရှိတယ်အဲ့ဒီလိုပြည်ပြည်ကြောင်းလေးမျိုးကိုဒီတိုင်းခန္ဓာကျမ်းမာရေးခန္ဓာခန္ဓာရီဒစ်စထရီဘျူရှင်းနဲ့ပြန်ပြီးပုံပြီးဆိုင်တဲ့ခန္ဓာတွေပေါ့နော်ဒီခန္ဓာတွေမှာပြန်ပြီးလုပ်လာတယ်လေယာဉ်စိုက်ကြိုးရေး เนาะအထူးဖြင့်ကျိလက်ဒေသနဲ့ဆိုင်တဲ့လူဝါဒတွေကိုပြန်လဲခြေကြည့်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်နောက်ဒီကဆက်လေးပြင်းနေမှာသိချရရမယ်လို့ရပါ
ဟုတ်ကဲ့ဆွေးနွေးပြတဲ့ကျေးဇူးပါပါဝင်ဆွေးနွေးပြတဲ့ဆရာဦးတမောင်တန်ဦးစည်ရသူကိုရင်ဆွေးနွေးသူစာရေးရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လေဦးစီစဉ်တင်ဆက်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းကနေတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုတပတ်မှာနှစ်ကြိမ်အင်္ဂါနေ့နဲ့စနေနေ့ညတွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ယူအမေရိကန်တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာယီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 100.83 လိုင်းဒိုမီတာ19 kHz 15.115နဲ့လိုင်းဒိုမီတာ24 kHz 11.13တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ယူအမြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကလည်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တူရကီဆိုရကနနစ်ကြဖမ်းဆီးအကျဉ်းချခဲ့တဲ့အမေရိကန်ခရစ်ယာန်တရားဟောဆရာအန်ဒရူးဘရန်ဆန်ဟာစနေနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပြီးလွတ်ပြီးသိမိကြခဲ့မှာပဲ။သမ္မတဒေါ်နယ်ထရမ့်ကအင်ဖြူတော်မှာလက်ခံတွေ့ဆုံပါတယ်။ဧဝံဂေလိခရစ်ယာန်တရားဟောဆရာဒူဖြစ်သူဘရန်ဆန်ကသူလွတ်မြောက်လာရေးအတွက်အမေရိကန်ဆိုရကတူရကီဆိုရကိုအပြင်းအထန်ဖိအားပေးခဲ့တဲ့ပေါ်ကျေးဇူးတင်စကားပြောပါတယ်။ရောက်ဆုံးနေတဲ့ဆိုရီတရင်တော့ဂျမားခါရှိုဂီရဲ့ကံကြမ္မာတိတ်ကောင်းပုံမရပဲအသက်ခံလိုက်ရတာဖြစ်နိုင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။ဩဇာနာကြီးတဲ့ဆိုရီရင်ရှင်မင်းသားမိုဟာမက်ဘင်ဆော်မန်နဲ့ပတ်သက်လို့ကြက်ကြက်ထိထိမိမိဝေဖန်ရေးသားတဲ့တရင်တော့ခါရှိုဂီဟာတူရကီနိုင်ငံအစ္စတန်ဘူးမြို့ဆိုရီကောင်စစ်ဝင်ရုံးထဲကိုအော်တိုဘလာ2ရက်နေ့ကဝင်ရောက်သွားပြီးတဲ့နောက်ပျောက်ဆုံးနေတာပါ။သူအသက်မခံရပါစေနဲ့လို့ပထမဆုံးမျှော်လင့်ချက်ထားပေမဲ့အခုကြားထားတဲ့သတင်းတွေကြောင့်တိတ်ပြီးကောင်းတဲ့အခြေအနေမဟုတ်ဘူးလို့အင်ဖြူတော်မှာစနေနေ့ကသတင်းထုတ်တွေကိုသမ္မတထရမ့်ကပြောတာပါမလေးရှားနိုင်ငံကထင်ရှားတဲ့နိုင်ငံကောင်းဆောင်လူဖြစ်သူအန်ဝါအီဘရာဟင်မှာစနေနေ့ကကျင်းပတဲ့ဂျာဖက်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မဲရလက်ပေါ်ဂျင်နတ်တဲ့အကြောင်းသတင်းထုတ်တွေကိုပြောပါတယ်မစ္စတာအန်ဝါဟာတနင်္လာနေ့မှာလွှတ်တော်အမတ်ဖြစ်ကျန်းသက်စာချင်းဆိုမှဖြစ်ပြီးလွှတ်တော်ပြုပြင်ပြောင်းလဲရေးအာရုံစိုက်လှုပ်ဆောင်သွားမယ်လို့ကတိပေးထားတာကိုထပ်ပြီးအာမခံပြောဆိုသွားပါတယ်ကမ္ဘာအတက်ကြီးဆုံးအစိုးရဖွဲ့ခေါင်းဆောင်တွေနဲ့အသက်63နှစ်အရွယ်မှာမလေးရှားဝန်ကြီးချုပ်ထပ်ဖြစ်လာတဲ့မဟာဒီယာမိုဟာမက်ကဝန်ကြီးချုပ်ဖြစ်တည်တံ2နှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်အန်ဝါကိုလွှဲပေးမယ်လို့ကတိပေးထားပါတယ်။မြန်မာနိုင်ငံတွင်အကူအညီလိုအပ်နေသူတွေအတွက်ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေဘယ်လိုအကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိစာတိမြေလိုအပ်ချက်တွေကိုဝန်ဝန်ဖြစ်စီကြဖို့ရှင်းစစ်မျိုးဆက်ကြောင်းသားခေါင်းဆောင်သူဖြစ်သူကိုမင်းကိုနိုင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားသွားပါတယ်။ဒါပြင်ဆစ်ဆွေရခက်ကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပထွက်ခွာရသူတွေအနေနဲ့နိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့သက်ဆိုင်သူတွေကဆောင်ရွက်ဖို့လေကိုမင်းကိုနိုင်ကတိုက်တွန်းသွားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းကျင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပြခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်မှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒယာဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.